ဂျော်ဂျီယာပြည်နယ်အတွင်းရွေးကောက်ပွဲမတမာမှုတွေရှိတဲ့ဆိုတဲ့သမ္မတ ထရမ့်ရဲ့ပြောကြားချက်တွေကိုပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေကပယ်ချလိုက်ပြီးရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရရှိကြောင်းတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။သမ္မတ ထရမ့်ရှုံးနိမ့်လို့စိတ်ပြတ်မိပေမဲ့ပြည်သူတွေကသူတို့ဆန္ဒကိုဖော်ထုတ်ခဲ့ပြီးဖြစ်လို့ပြည်သူတွေရဲ့ဆန္ဒကိုပြောင်းလဲပြစ်ဖို့အမရှိကြောင်းဂျော်ဂျီယာပြည်နယ်ရဲ့ရွေးကောက်ပွဲထိပ်တန်းတာဝန်ရှိသူ Brad Raffensperger က ABC သတင်းဌာနရဲ့ This Week အစီအစဉ်ကိုပြောပါရယ်။စနေနေ့တုန်းကတော့သမ္မတ ထရမ့်ကပြည်နယ်ရဲ့ Republican အုပ်ချုပ်ရေးမှူး Brian Kemp ကိုဆက်သွယ်စကားပြောဆိုပြီးပြည်နယ်လွှတ်တော်အနေနဲ့အထူးစည်းဝေးတရက်ကျင်းပပြီးလက်ရှိရလဒ်ကိုပယ်ဖျက်ပြစ်ဖို့နဲ့သူ့ကိုထောက်ခံတဲ့သမ္မတရွေးချယ်ရေးအဖွဲ့ဝင်တွေကိုခန့်အပ်ပေးဖို့တောင်းဆိုခဲ့တာပါ။အုပ်ချုပ်ရေးမှူးကမ်ကထရမ့်ရဲ့တောင်းဆိုချက်ကိုပယ်ချခဲ့တယ်လို့ပြည်내ဒုတိယအုပ်ချုပ်ရေးမှူးဂျော့ဖ်ဒွန်ကန်က CNN သတင်းဌာနကိုတနင်္ဂနွေနေ့ကပြောပါရယ်။ဒီအချိန်နေမှာခိုးစည်းတိုင်ကိုကျွန်တော်တို့မရွှေ့မှတည်ကြပါရယ်လို့လည်းပြည်내ဒုတိယအုပ်ချုပ်ရေးမှူးကပြောပါရယ်။ဂျော်ဂျီယာပြည်내မှာလက်နက်ရေးတွက်တာအပါအဝင်မဲနှစ်ကြိမ်အစအဆုံးရေးတွက်အပြီးမှာဂျိုးဘိုင်ဒန်ကမဲပေါင်း 12,000 ဝန်းကျင်နဲ့အနိုင်ရထားတယ်လို့ကြေညာထားတာပါ။1992ခုနှစ်နောက်ပိုင်းဒီမိုကရက်သမ္မတလောင်းတူအနေနဲ့ပထမဆုံးအနိုင်ပြန်ရတာလည်းဖြစ်ပါရယ်ခင်ဗျ။